ခနိုင်ကစူရထာနီပြည်နယ်ကော့ဖ်ငငါကျွန်းမှာအခုလ6ရက်နေ့မနေ့ပိုင်းမှာမြန်မာလူမားတွေကိုတည်ဆောင်လာတဲ့ကားစီမတော်တဆတိတ်မောက်ခဲ့တာကြောင့်ခုနူးသေဆုံးပြီးတချို့ဆေးရုံတင်ထားပါတယ်လို့ဆိုပါတယ်။အလားတူတရားမဝင်မြန်မာတွေကိုတည်လာတဲ့ကားစီဟာလည်းအယုဒ္ဓယာပြည်နယ်ထဲမှာတိတ်မောက်ခဲ့ပါတယ်။ဒီတဲ့တင်းကို VOA သတင်းတော်မအေးမှာအခုလိုပြပို့ထားပါတယ်
။ထိုင်းနိုင်ငံစူရထာနီပြည်နယ်ကော့ဖ်ငံကျွန်းမှာအခုလ6ရက်နေ့မနေ့ပိုင်းမှာစောက်လုပ်ရေးမြန်မာလူသမားတွေတည်ဆောင်လာတဲ့ကားစီမတော်တဆတိတ်မောက်ပြီးလူခဏဦးတေဆုံးသွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရတဲ့မြန်မာတဦးကအခုလိုပြောပါတယ်
။အဲကားမှောက်တာလေသူတို့ကားကိုသူတို့ဟိုနောက်ထပ်ရင်းပစင်းကိုရှောင်ရင်းနဲ့အချိန်ရင်အချိန်နဲ့မောင်းလာတော့အချိန်မထိန်နိုင်ပဲမှောက်သွားတယ်မှလမ်းလေးကမီးတိုင်းအတူလေးလေအဲ့ဒါလေးတွေတိုက်ပြီးတော့တမီးတိုင်းလည်းလဲသွား။အဲ့မှာအလူကပျံဘောလုံးတဲ့ကားပေါ့နော်အဲ့ဒီကားပျံဆိုင်ကိုသွားတာ။သွားတဲ့အချိန်မှာအယောက်20လောက်ပါရနောက်မှာအဲရင်တိုင်းရင်တိုက်တာမဟုတ်ရင်တိုင်းမောင်းပေါ့ရင်တိုင်းမောင်းမှုဖြစ်သွားပေါ့အဲဖြစ်ဖြစ်ချင်းနဲ့ကဲကဲကြီးလာဒါမဲ့အဲ့မှာပဲပွဲချင်းကြီး3ယောက်ဒီနောက်ထပ်အရေးပေါ်လည်းနေပြီးတော့မှဒီနေ့နောက်ထပ်4ယောက်ထပ်ဆုံးသွားအဲဆိုတော့အခုက9ယောက်ဆုံးသွားပြီပေါ့နောက်ထပ်အရေးပေါ်လည်းမှ4ယောက်ရှိသေးတယ်ဟုတ်ပြီးကျိုးပဲ့တန်းသွားတာ4ယောက်တော်တော်များများကြီးပဲ
ဒဏ်ရာရသူတွေကိုတော့ကဲဆယ်ရေးအဖွဲ့တွေကကော့ဖ်ငန်းကျွန်းကဆေးရုံကိုပို့ပေးခဲ့ပြီးဒဏ်ရာရသူတွေကိုလက်တလုံးမှာကုသမှုပေးနေတယ်လို့လည်းဆိုပါရယ်။နောက်ထပ်စိုးရင်ရတဲ့လူနာတွေလည်းရှိနေသေးတယ်လို့လည်းဆိုပါရယ်။အလားတူအော်ဂုတ်လ9ရက်နေ့ကလည်းတပ်ပြည်နယ်မဲဆောက်ကနေအယုဒ္ဓယာပြည်နယ်ထဲကိုရောက်လာတဲ့တရားမဝင်မြန်မာတွေတယ်လာတဲ့ကားတစ်စီးတိမ်းမောက်မှုဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာ12ဦးလုံးဒဏ်ရာရပေမဲ့တေဆုံးတာတွေတော့မဖြစ်ခဲ့ဘူးဆိုပြီးအလို့သမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါရယ်
။ဒုတိယပြည်နယ်နယ်နိမိတ်ထဲမှာတရားဝင်မြန်မာ12ဦးပေါ့လေအမျိုးသား9ဦးနဲ့မျိုးသမီး4ဦးလိုက်ပါလာတဲ့မော်တော်ယာဉ်တိတ်မှောက်တယ်အကုန်လုံးတော့ဒဏ်ရာအနာတရားပဲရတယ်စေဆုံးသူတော့မရှိဘူးဒဏ်ရာတရားပဲရတဲ့တော့ကံကောင်းထောက်မှတယ်ပေါ့ဗျာသူတို့တွေအကုန်လုံးကစားရစားတမ်းအထောက်ထားမရှိဘဲနဲ့ထိုင်းနိုင်ငံကိုတရားဝင်နေစားဖြတ်ကျော်ဝင်ရောက်လာတာဖြစ်တယ်သူတွေကအယူထရပြည်နယ်ဝမ်နဲ့မြို့နယ်မှာရှိတဲ့ကီလိုမီတာ66 69မိုင်တိုင်းနားမှာအဲမော်တော်ယာဉ်တိတ်မှောက်သွားတာဖြစ်တယ်
ကျောင်းလာငါးရက်နေ့ကလည်းထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်နဲ့ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာတွေတည်လာတဲ့ရင်တွေတိတ်မှောက်ပြီး၅ဦးသေဆုံးခဲ့ပါတယ်။အလားတူပြီးခဲ့တဲ့မေလတုန်းကတော့ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ကုန်မြို့နယ်ထဲမှာမြန်မာနိုင်ငံသားတရာစင်ကျော်လိုက်ပါလာတဲ့ကားတစ်စီးမေလ၅ရက်နေ့ကတိတ်မှောက်ပြီး၂ဦးကတော့သေဆုံးသွားခဲ့ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့စီးပွားရေးအချက်အလက်ပုံမှန်စိုးရွားလာတဲ့အမျှအိန္ဒိနာချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကင်သူတွေပုံများလာနေတယ်လို့လူကုန်ကူးတဲ့ဖြစ်ရက်တွေလည်းတိတိတတ်တာပို့ဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးဂိတ်တွေမှမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်ရင်မတော်တဆဖြစ်မှုတွေဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတေဆုံးရတဲ့ဖြစ်ရက်တွေလည်းအခုနောက်ပိုင်းမကြာခဏကျုံလာနေရတာဖြစ်ပါတယ်ရှင်